ပိန်နိုင်ငံမှာဖလိုမီနာနှင်းမုန်တိုင်းတိုက်ခတ်မှုကြောင့်အနည်းဆုံး3ဦးသေဆုံးပြီးမက်ဒရစ်မြို့တော်အပါဝင်နိုင်ငံတလွားလမ်းမာတွေပေါ်မှာထူထဲတဲ့နှင်းတွေဖုံးနေတာကြောင့်ကားတွေနဲ့ပိတ်မိနေသူတွေကိုစစ်တပ်ကဥဆောင်ပြီးကယ်ဆယ်ရေးတွေလုပ်နေရပါတယ်။ကယ်ဆယ်ကူညီရေးတွေကကားနဲ့ပိတ်မိနေသူ1500လောက်ကိုကယ်ထုတ်ပေးနိုင်ခဲ့တာပါ။စပိန်တောင်ပိုင်းမှာကာရစီရေနစ်မြုပ်ရွာကနေ2ဦးသေဆုံးခဲ့ရတယ်လို့စပိန်မြောက်ပိုင်းမှာတော့အိုးအိမ်မဲ့2ဦးအေးအေးချမ်းချမ်းကြောင့်သေဆုံးခဲ့ရပါတယ်။ပြည်ထောင်ဝင်ကြီးဖာနန်ဒိုဂရန်ဒေမာလတ်စကာကတော့ဒါဟာအနှစ်50အတွင်းအဆိုးဝါးဆုံးမုန်တိုင်းဖြစ်တဲ့အတွက်မလို့အရင်ခီးမသွားကြဖို့ပြည်သူတွေကိုပန်ချခဲ့တယ်လို့နိုင်ငံတွင်းမုန်တိုင်းတန်ခမ်းမှုနည်းနိုင်တဲ့အနည်းဆုံးဖြစ်အောင်ကြိုးစားနေတယ်လို့လည်းပြောပါတယ
်။ Las fuerzas y cuerpos de seguridad del Estado
လမ်းမာတွေပေါ်မှာကားနဲ့ပိတ်မိနေသူတွေကိုကယ်ထုတ်နိုင်မှုဦးစားပေးပြီးရဲတွေလုံခြုံရေးတွေနဲ့အရေးပေါ်ဌာနကလှုပ်ဆောင်နေကြကြောင်းပြောသွားတာပါ။လမ်းပေါင်း650ကျော်နှင်းတွေကြောင့်ပိတ်နေပြီးတောက်ကြံတဲ့ညကနေစနေနေ့ထိလမ်းပေါ်ကကားတွေထဲမှာပိတ်မိနေသူတွေလည်းရှိနေတယ်လို့ပြောပါတယ်။နှင်းမုံတိုင်းကြောင့်မြို့တော်အပေါ်ဝင်လေဆိပ်အတော်များများကိုပိတ်ထားမှာဖြစ်ပါတယ်။နှင်းတူဟာဆယ်လက်မှတ်ကနေလက်မှတ်20အထိကျခဲ့တဲ့အတွက်ဒါ1963ခုနှစ်ကစပြီးအထူးတက်ဆုံးကျခဲ့တာဖြစ်ပါတယ်။